မြန်မာစစ်စွာတမတော်တတိယကောင်းဆောင်ဖြစ်တဲ့ဗိုလ်ချုပ်ကြီးဒုရရှိမိုင်းရဲ့တရုတ်နိုင်ငံခီးစဉ်ဟာတရုတ်မြန်မာဆက်ဆံရေးကဏ္ဍစုံကတိုးတက်လာဖို့လို့တရုတ်အစိုးရသတင်းစာတွေမှာတာမန်ဖော်ပြထားပါတယ်။ဒါပေမဲ့မကြာသေးခင်ကဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားရေပိုင်နဲ့အငင်းပွားမှုဖြစ်ခဲ့ပြီးနှစ်ဖက်ရေတပ်ထိတ်တိုက်ရင်ဆိုင်မှုဖြစ်ခဲ့တာကိုတရုတ်နိုင်ငံကကြားဝင်ခဲ့တာကိုပါထည့်သွင်းမယ်ဆိုရင်တော့ဒီခီးစဉ်ဟာမြန်မာဘက်အတွက်ထူးခြားမှုရှိတယ်လို့ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံရေးနဲ့စည်ရေးလေ့လာသူဦးထေအောင်ကပြောပါတယ
်။ဒါဖြစ်ဒီမြန်မာနဲ့ဘင်္ဂလားဒေ့ရှ်ရေပိုင်နဲ့အငင်းပွားမှုမှာတရုတ်နိုင်ငံကနေပြီးတော့ဝင်ရောက်ဖြန့်ဖြန့်ပေးနေတဲ့အနေအထားတွေရှိရဲ့အဲအဲကြောင့်လည်းပဲပေါ့လေနိုင်ငံကြီးတပ်ဖွဲ့တွေရာဒီဖြစ်ရင်ဆိုင်ရမယ့်ဒီသားနေပြီးတော့နောက်ကိုပြန်ပြီးတော့ဆုတ်သွားတဲ့ဒီသားတွေလိုရှိတယ်။ဒါပေမဲ့စက်ကလုံးကဒီကိစ္စနဲ့ပတ်သက်လို့တော့ကျေလည်မှုရသေးတာမဟုတ်ဘူး။အဲ့တော့ဒီကိစ္စကအခုလက်ရှိဘယ်လိုကြီးရှုံ့နှံသွားတဲ့ကိစ္စမှာလဲဒီကိစ္စကတော့ကောင်းစင်တစ်ခုနေနဲ့ပေါ့လေပါဝင်မယ်လို့ကျွန်တော်ကယူဆရရှိပါတယ်။အများစုဖြစ်နိုင်တဲ့ကိစ္စတွေကတော့နိုင်ငံတက်တော့ကောင်းဆောင်ခြင်းပေါ့လေပွားတဲ့ကိစ္စတွေဖြစ်တဲ့အတွက်ကြောင့်တက်တော့ကိစ္စတွေကိုတော့အဓိကဆွေးနွေးနိုင်တယ်လို့ယူဆရပါတယ်။
ဗိုလ်ချုပ်ကြီးရွှေမိုင်းရဲ့ခီးစဉ်မှာစီးရေးပူပေါင်းဆောင်ရွက်မှုတိုးတက်ရေးရည်ရွယ်ချက်တွေပါနေတယ်လို့နောက်ွယ်မှာလည်းစီးပွားရေးရပို့ပြီးတော့နက်နက်ဆန်းဆန်းဆက်ဆံဖို့အတွက်ကလည်းမဟာဗျူဟာကြကြပါဝင်နေပါတယ်လို့ပြည်ထောင်မြန်မာနယ်စပ်ကစီးရေးနိုင်ငံရေးလေ့လာသူတူဖြစ်တဲ့ဦးအောင်ကျော်စောကလည်းသုံးသပ်ပါတယ
်။အဓိကကြားတဲ့ပြဿနာတော့ပြည်ထောင်အနေနဲ့တွေ့တူရင်ဂရင်းစစ်ကြီးဖြစ်တဲ့ဒီအရှာနဲ့အရှိတော်အရှာနဲ့ဒီအရှာတောင်ပဲကိုထုတ်ပေါင်းရေးပေါ့နော်အထူးသဖြင့်ဒီလိုဒီလိုကမာကြီးဒီလိုနောက်ဝီယောပါရဲ့ဒီရှိပါရဲ့ပတိချင်းမှုအောက်ပါသူတို့ဒီရင်းကဒီကပ်ကွန်ပရိုဂရမ်ရရနေတာအဲ့တော့အဲ့ဒါတွေကိုသူကကိုရှိတော်အရှာလို့အရှာလို့အာဖရိကလို့ထုတ်ဖို့သူကတော့ဒုမန်တက်ခဲ့မယ်ပြဿနာဖြစ်တော့အဲ့တော့နောက်ကျွန်တော်တို့ကမာပြည်နဲ့ကတ်နေတဲ့ယူနန်ပြည်နဲ့အနေနဲ့ပြောမှဆိုရင်2009-2010မှာစီမံကိန်းကြီးတွေအများကြီးလုပ်နေတယ်အဲ့တော့အဓိကကျတာတော့တော့ကိုမကြောက်ဖြူရည်သက်စိတ်ကောင်းကိုကြည့်ကြတော့ပဲဒါအဲ့ဒါတခုနောက်တစ်ခုက2009ကနေစပြီးတော့ဒီရေပိုင်လိုင်းပေါ့တောက်ဝေပိုင်လိုင်းကိုနည်းနည်းအတူပြောင်းယူနန်နေစရောပေါ့ဗျာကြောက်ဖြူကနေဖောက်ဖို့သူတို့ပြင်နေကြတယ်အဲ့ဒါကြောင့်အဲ့ဒီအခြေအနေကကျွန်တော်တို့ပြည်သူများအတွက်တော့မကောင်းဘူးဗျာဟိုဖိနစ်ကပြည်သူများအတွက်ကျွန်တော်တို့ပြည်သူများအတွက်တော့မကောင်းသူတို့ကပုံပုံပြီးတော့ကြောက်တယ်ရောအပြန်မှကာကွယ်ပေးအပြန်လည်းနည်းနည်းချိန်ချိန်စစ်ဆန်မှုတွေဖြစ်လာတယ်လို့ကျွန်တော်မြင်ရတယ်
မြန်မာနိုင်ငံမှာရုရှားရဲ့စစ်ရေးနဲ့စီးပွားရေးအရေးပါလာတာကိုတရုတ်ခေါင်းဆောင်ပိုင်းကအစားထိုးနိုင်မှုတရုတ်ဘက်ကကြိုးစားနေတာလည်းပါတယ်လို့ရုရှားကိုပညာသင်ရောက်နေတဲ့မြန်မာစစ်ဖက်အရာရှိအရေးအတွက်ကိုထောက်ပြပြီးတော့ဥအောင်ကျော်စောကသုံးသပ်ပါတယ်မြန်မာစစ်စိုးရခေါင်းဆောင်ပိုင်းကမြန်မာတပ်မတော်ရဲ့မျိုးဆက်သစ်စစ်ခေါင်းဆောင်ဖြစ်တဲ့ဗိုလ်ချုပ်ကြီးဒုရရွှေမန်းကိုတရုတ်နိုင်ငံခီးစဉ်လေးမကြာခဏဆေးလွတ်လေးရှိပါတယ်ဒီလိုဆေးလွတ်လေးရှိတဲ့အတွက်အနာဂတ်မှာပါစစ်ရေးအရာတရုတ်နဲ့နီးနီးကပ်ကပ်ဆက်ဆံမှုရှိနေတယ်လို့မြန်မာနိုင်ငံရေးမှာလည်းတရုတ်နိုင်ငံဟာအရေးပါတဲ့အခန်းကဏ္ဍမှာဆက်ရှိနေအောင်မယ်ဆိုတာကိုလည်းခံမှန်းလို့ရနိုင်တယ်လို့လည်းဦးထေအောင်ကသုံးသပ်ပါတယ်
။ကဲတူပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့လူကြီးဆားမိတော့ကတော့ဒီတရုတ်နိုင်ငံကလုပ်တဲ့ပေါ်လေသူတို့ရဲ့ဒီတရုတ်ပြည်သူ့ကတော့လွတ်မြောက်ရေးတပ်မတော်ရဲ့နှစ်ပတ်လည်အခမ်းအနားတွေမှာလည်းပဲဘယ်လိုဒီရရှိမှမဥဆောင်ပြီးတော့တယောက်ခိုင်တဲ့အနေထားတွေတွေ့ရတာရှိတယ်။အဲနောက်တစ်ခုကလည်းတရုတ်ပြည်ကိုပေါ့နော်အဘိဓိရွှေမန်းအနေနဲ့ပေါ့လေသူဥဆောင်ပြီးတော့သွားခဲ့တဲ့အချိန်တွေလဲဆော်ဘင်းသားရှိခဲ့တယ်လို့ဒီဗိုလ်ချုပ်ကြီးတန်းရွှေတို့ပါဝင်ပေါ့လေဗိုလ်ချုပ်ကြီးမောင်ကြီးတို့နဲ့သွားခဲ့တဲ့အချိန်တွေလဲရှိတယ်ဆိုတော့တစ်ဖြည်းဖြည်းနဲ့ပေါ့နော်ကျွန်တော်တို့တွေးတာကတော့ဗိုလ်ချုပ်ရွှေမန်းကိုဒီဗမာကမ္ဘာရဲ့ကိုစားပေါ့ဒီဗမာကမ္ဘာရဲ့အကြီးအကဲတယောက်အနေနဲ့နိုင်ငံတကာနဲ့အထူးသဖြင့်တော့အင်းဒီနိုင်ငံအနေနဲ့ပေါ်ထုတ်ပြီးတဲ့အနေအထားမျိုးလဲဖြစ်နိုင်တယ်လို့သုံးသပ်လို့ရပါတယ်
ဗိုလ်ချုပ်ကြီးရွှေမန်းရဲ့တရုတ်နိုင်ငံခီးစဉ်ရဲ့နောက်ထူးခြားချက်တစ်ခုကတော့ဒီခီးစဉ်သတင်းကိုတရုတ်အစိုးရမီဒီယာတွေမှာသာသတိသဘောဖော်ပြခဲ့တာဖြစ်ပြီးမြန်မာအစိုးရမီဒီယာတွေမှာတော့လုံးဝဖော်ပြမထားတဲ့အချက်ဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ဦးထေအောင်ကသုံးသပ်ရမှာတော့
အဲ့ဒါကတော့ထူးခြားတယ်လို့ပဲပြောလို့ရပါတယ်။ဘာလို့ဆိုတော့နိုင်ငံတော်အကြီးအကဲတယောက်သွားတဲ့ဆိုလို့ရှိရင်ကျွန်တော်တို့တန်တဲ့ပေါ်လေးအကြီးအကဲတွေကလေဆိပ်ကိုလိုက်ပို့တာမျိုးတွေလည်းရှိတယ်။လေဆိပ်ကနေပြီးတော့လာကြွာမျိုးတွေလည်းရှိတာတွေ့ရပါတယ်။တခါနဲ့တခါတလေမှကျတော့သူကသွားတာကိုမပြဘဲနဲ့ပြန်လာတဲ့အချိန်ကြောင့်ပါပေါ်လေးလေဆိပ်ကထွက်ကြိုးပြတဲ့ဟိုနေထိုင်နေကျွန်တော်တို့တွေ့ရမြင်ရတာတွေရှိပါတယ်။အဲ့တော့အခုလိုပေါ့နော်အင်းကြီးနိုင်ငံကြီးတစ်ခုကိုဒီဘိုလ်ကြီးရွှေမန်းရှိုးကသွားတဲ့ဆိုမှလည်းဒါတော့ဒီဒါမီဒီယာတွေမှာပေါက်ကြားလာနိုင်တဲ့နေထိုင်မျိုးရှိမယ်ဆိုတော့စစ်ဆေးတာတွတ်မိမှာပါအဲ့တော့အခုလိုသူရှိုးဝပြီးသွားတာကတော့ထူးခြားမှုတစ်ခုလို့တော့ပြောနိုင်ပါတယ
်ဒါတော့ထိုင်းမြန်မာနယ်စပ်အခြေစိုက်ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးသုတေသနဌာနကစီးရေးနိုင်ငံရေးလေ့လာသူဦးထေအောင်ကသုံးသပ်ပြောကြားတော့တာပါခင်ဗျာဗိုလ်ချုပ်ကြီးဒုရရှိမဟာဒီကနေ့မှာတရုတ်နိုင်ငံခီးစဉ်ကနေမြန်မာနိုင်ငံကိုပြန်လည်ထွက်ခွာသွားတယ်လို့တရုတ်မြန်မာနယ်စပ်သတင်းရက်ွက်တွေကပြောကြားပါတယ်ခင်ဗျာ